ဒီသိုးရကိုလောက်ခါသွားစေခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲဖြစ်ပွားပြီးပထမဆုံးအကြိမ်ဖြစ်သမ္မတအီမန်နွယ်မက်ခရွန်ကယိုကျိုးပေမဲ့ခိုင်မာစွာလူထုရှေ့မှောက်မှာတောင်းပန်ခဲ့ပါတယ်။ဖြစ်ပျက်ခဲ့တဲ့နေရာတွေမှာသူ့အနေနဲ့တာဝန်ရှိကြောင်းသူပြောဆိုမှုတွေဟာတချို့လူတွေကိုထိခိုက်စေနိုင်ခဲ့တဲ့အကြောင်းတနေ့လာနေ့ကတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့မင်းကွန်းမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ပင်စင်လာစာတွေအပေါ်အခွင့်အရေးတိုးကောက်မှုဟာလည်းမတရားဘူးလို့သူယူဆကြောင်းမက်ခရွန်ကပြောပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့အမျက်ဒေါသထွက်မှုတွေဟာအထူးသဖြင့်ပြင်သစ်ကျေးလက်တော်ရွာလူထုအကြားနှစ်40ကြာမကျေနပ်မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်လက်ရှိအခြေအနေဟာစီးပွားရေးနဲ့လူမှုရေးအရေးပေါ်အခြေအနေဖြစ်တယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်ခင်ဗျ။